အဲ့ဒီစီဝါရေးတည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်အောင်ကြိုးပမ်းရမှာအစိုးရရဲ့ရတုံးငွေစည်ရင်ဆိုင်ရာဗန္ဒာရေးပေါ်လစီ fiscal policy ဟာအရေးပါတဲ့အခြေခံတစ်ခုဖြစ်ပါတယ်။ဒါကြောင့်အစိုးရတွေဟာရတဲ့ငွေနဲ့တုံးတဲ့ငွေမျှတအောင်ကြိုးပမ်းလို့ရှိပါတယ်။မြန်မာအစိုးရကတော့ရတဲ့ငွေနဲ့ပိုပြီးတုံးဆွဲလာတာအနည်း90ကျော်လာပါပြီ။ငွေလိုတိုင်းရိုက်ထုတ်သုံးဆဲနေတဲ့အတွက်အကြီးအကျယ်ငွေကြေးဖုံးချပြီးကြက်ငွေဟာတမုံမရှိတဲ့ငွေဆက်ကိုဖြစ်လာပါတယ်။ငွေကြေးဖုံးချမှုနှုံပြင်းမာတဲ့မြန်မာနိုင်ငံမှာအစိုးရအသုံးစရအများကလူငွေပြနေတာဟာမကောင်းတဲ့လက္ခဏာပါ။အစိုးရအဆက်ဆက်ကပုံပြက်ပန်းပြက်ဖြစ်လာတဲ့အစိုးရရာသုံးငွေစည်းရုံးကိုဘယ်လိုစီမံခန့်ခွဲပြီးဘယ်လိုစည်းစနစ်ကျင့်သုံးနေလဲဆိုတာနဲ့ပတ်သက်တဲ့စာရန်ကိုဒေါက်တာဇော်ဦးနဲ့သူတေပြီးရှီဦးကရေးပြီးလွန်ခဲ့တဲ့ဇွန်လက ADB အာရှဖွံ့ဖြိုးရေးဘဏ်ကထုတ်ဝေပါတယ်။2017နေပြည်တော်မှာကျင်းပတဲ့အလို့ရဆွေးနွေးပွဲမှာလည်းရာသုံးခံမှန်းကြီးငွေစင်းဦးစီးဌာနကစာရန်တင်သွင်းပြီးလက်တိုက်လုံငွေပြမှုအခြေအနေကိုဖော်ပြပါတယ်။ရငွေနဲ့သုံးငွေညီမျှတဲ့ balance budget ဖြစ်ဖို့ရည်မှန်းတယ်လို့ဆိုပေမဲ့အကောင့်တွေပေါ်နိုင်ဖို့ကတော့အများကြီးလိုပါသေးတယ်။
မြန်မာပြည်မှာစီးပွားရေးနဲ့လူတိုးတက်ဖွံ့ဖြိုးမှုနှိမ့်ကြရတဲ့အကြောင်းရင်းကိုစစ်အစိုးရရဲ့ရာသုံးငွေစည်းရုံးမှာတွေ့နိုင်ပါတယ်။စစ်တပ်ရဲ့ဈေးစကားဟာတိုင်းပြည်ရဲ့ကျန်းမာရေးပညာရေးဈေးနှစ်ခုပေါင်းထက်ပိုများနေပါတယ်။ကျန်းမာရေးပညာရေးထက်စီးရေးကိုဦးစားပေးတဲ့နိုင်ငံဟာအခြေတော်အားစမှာမြန်မာတပြည်တည်းသာရှိပါတယ်။အခွန်စည်းကြက်ရေးအားနည်းမှုအခွင့်ထူးခံမှုနဲ့အာဂရိလိုက်စားမှုတွေကြောင့်အစိုးရမှာဝင်ငွေဘယ်လောက်ရှိပြီးဘယ်လောက်သုံးတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိနိုင်ပါဘူး။အစိုးရဝင်ငွေများလာအောင်အခွန်စည်းကြက်တဲ့စနစ်ကိုပြုပြင်တာမျိုးရှိသလိုရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်တဲ့အနေနဲ့အခွန်ကင်းလွတ်ခွင့်ပေးတာမျိုးလည်းရှိပါတယ်။တီးခြားလွတ်လပ်တဲ့ဗဟိုဘဏ်ကို2013မှာတည်ထောင်ပြီးလူငွေပြမှုကိုထိန်းချုပ်ဖို့ကြိုးပမ်းပါတယ်
။ဒါပေမဲ့အနည်း20ကျော်ဗယံပဒါဖြစ်လာတာကိုမှန်ကန်အောင်လုပ်ဖို့အခက်အခဲရှိနေသေးဖြစ်ပါတယ်။စစ်အသုံးစရိတ်ဟာပညာရေးကျန်းမာရေးအသုံးစရိတ်တဲ့ပုံများနေတုန်းပါပဲ။ဘတ်ကျက်ကိုပထမဆုံးအချိန်2012မှာထုတ်ပြန်ကြေညာပြီးမဲ့မပွင့်လင်းတာတွေအများကြီးရှိနေလို့ဖြစ်ပါတယ်။အစိုးရဌာနနဲ့အဖွဲ့အစည်းတွေကအမည်မသိအခြားစည်းရင်းဆိုပြီးပြထားတဲ့စည်းရင်းက13,400ကျော်ရှိပါတယ်။အရေးကြီးတဲ့စည်းရင်းစရားကိုအကုန်လုံးကြေညာတာမဟုတ်ပါဘူး။ဥပမာဓာတ်ငွေဒေါ်လာကိုအတိအကျမသိနိုင်ဘူးလို့ဆိုပါတယ်။2003မှာဓာတ်ငွေဒေါ်လာ3,600ရတယ်လို့ဆိုတာမို့အခုဆိုရင်ပုံများလာဖို့သာရှိပါသေး။တရားစတာရောင်းလို့ရတဲ့ဝင်ငွေကိုလိမ္မာပန်းနှစွာအသုံးပြုပြီးလူမှုရေးနဲ့အခြေခံအဆောက်အအုံတည်ဆောက်ရေးမှာရင်းနှီးမြှုပ်နှံဖို့လိုပါသေး
။အစိုးရကိုအသုံးစရိတ်ရှာပေးသူတွေမှာနိုင်ငံပိုင်လုပ်ငန်းတွေအဓိကပါဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေရှိပေမဲ့ဗမာအစိုးရရရှိတဲ့အခွန်ပမာဏဟာ2013မှာနိုင်ငံလုံးဆိုင်ရာအတည်ထုံးလို့မှုရဲ့600ခန့်နှုန်းသာရှိပါတယ်။အာဆီယံဆယ်နိုင်ငံထဲမှာဗမာအစိုးရရဲ့ဝင်ငွေအချိုးအစားဟာအ ਨੇ ဆုံးဖြစ်နေပါတယ်။မြမအခွန်စည်းကြက်မှုဟာရှုပ်ထွေးညံ့ဖြစ်နေတဲ့အတွက်ရားသင့်သလောက်မရနိုင်ပါဘူး။အစိုးရကတော့2018မှာတိုင်းပြည်အသက်တင်ထုတ်လုပ်မှုရဲ့100ရာခိုင်နှုန်းအခွန်တော်စည်းကြက်နိုင်ဖို့ရည်မှန်းထားပါတယ်။တစ်ချိန်တည်းမှာပဲအသုံးစိတ်လူငွေပြမှုကိုအသက်တင်ထုတ်လုပ်မှုရဲ့900ခိုင်နှုန်းဝန်းကျင်လောက်ထားမယ်လို့ရည်ရွယ်ထားပါတယ်။လူငွေကိုချေးငှားတဲ့နည်းတွေနဲ့ဖြည့်ဆည်းမှာမို့ငွေဆက်ကူရိုက်ထုတ်မှုလျော့နေသွားနိုင်ပါလေ
။လွန်ခဲ့တဲ့ဇန်နဝါရီလကစပြီးပြည်သူ့ဗန္ဓာရေးစီမံခန့်ခွဲပြုရင်ပြောင်းလဲရေးမဟာဗျူဟာကိုရတုံးခမကြီးငွေစည်းရင်းဦးစီးဌာနကရေးဆွဲချက်မှတ်ပါလေ။ဒေသဆိုင်ရာနဲ့နိုင်ငံတကာအစဉ်အတန်းမီတဲ့ငွေစည်းရင်းစနစ်ပေါ်ပေါက်လာရေးပဲဖြစ်ပါတယ်။တာဝန်သိမှုနဲ့သိတာမြင်တာမှုဟာရေးကြည့်ပါလေ။တရားစတာကရတဲ့ငွေကိုပေါ်ပြဖို့အတွက်သတင်းမီဒီယာနဲ့အယတအဖွဲ့အစည်းတွေကလည်းလုံနိုင်တယ်လို့ဆိုပါတယ်။အစင်တန်းရှိပြီးပြည်သာမြင်လာတဲ့ပြည်သူဗန္ဒာစီမံခန့်ခွဲမှုဟာအလုံးအတွေ့အရေးကြီးပါတယ်။ရသုံးငွေစည်းရင်းကိုမှန်ကန်စွာပြနိုင်တဲ့အစိုးရကသာယုံကြည်ကြပါလိမ့်မယ်။ဗန္ဒာရေးပြုပြင်မှုအောင်မြင်ဖို့အတွက်ဝန်ကြီးဌာနတိုင်းပြုပြင်ရေးမူဝါဒကိုလိုက်နာဖို့လိုပါတယ်။ဒီနေရာမှာကာကွယ်ရေးဝန်ကြီးဌာနဟာကြားကကန့်လန့်ကန့်လန့်ဖြစ်နေပါတယ်။ကာကွယ်ရေးဝန်ကြီးဌာနငွေစည်းရင်းဟာစီးရီးပြုတ်ဝဲချက်လိုဖြစ်နေပါလေ။ကာကွယ်ရေးဌာနအသုံးစရိတ်ကိုစစ်ဆေးသူနဲ့ပြည်သူတွေသိတယ်ပါလေ။စီးရီးစစ်ချုပ်ဟာကာကွယ်ရေးဌာနအနားတောင်မကတ်နိုင်ပါဘူး။ကာကွယ်ရေးဌာနဟာအစိုးရလက်အောက်ခံမဟုတ်ပဲတီးခြားလွတ်လပ်တဲ့ဝန်ကြီးဌာနလိုဖြစ်နေတာဟာလေဗန္ဓာရေးစီးရီးပြုပြင်မှုကို ပြည့်ရည်ပြည့်တယ်လို့ဖြစ်နေပါတယ်ခင်ဗျာ